ါပါအခုပထမဆုံးမြန်မာစစ်တပ်ဟာသူတို့ကိုတိုက်ခိုက်နေတဲ့တော်လှန်ရေးအင်အားစုတွေကိုအတုယူပြီးတရုတ်နိုင်ငံလုံးဒရုန်းယာဉ်တွေကိုအသုံးပြုထားတဲ့ဒရုန်းတပ်ဖွဲ့တွေပြန်လည်ဖွဲ့စည်းနေတဲ့အကြောင်းရိုက်တာသတင်းဌာနကဆောင်းပါးကိုဖော်ပြပါမယ်အာနာရှင်ကိုဆန့်ကျင်တော်လှန်နေတဲ့တိုက်ပွဲဝင်တပ်ဖွဲ့တွေဟာတရုတ်နိုင်ငံလုံးဒရုန်းယာဉ်တွေကိုပြုတ်ပြင်ပြီးစစ်ကောင်စီတပ်စခန်းတွေကိုဘုံကျဲတိုက်ခိုက်ဖို့အသုံးပြုရမှာအောင်မြင်မှုရနေတယ်လို့ဒီအကြောင်းကိုသိနာလေသူတွေကိုကိုကပီရိုက်တာကဆိုပါတယ်အခုနှစ်အစောပိုင်းလောက်မှာစစ်ကောင်စီတပ်တွေဟာတော်လှန်ရေးတပ်တွေကိုတိုက်ခိုက်တဲ့နေရာမှာ UAV လို့ခေါ်တဲ့ဒရုန်းယာဉ်တွေကိုစတင်အသုံးပြုလာတာတွေ့ရပြီးနောက်ပိုင်းမှာအသုံးပြုမှုပိုပြီးကျွမ်းကျင်လာတဲ့အတွက်တိုက်ပွဲအခြေအနေကပြောင်းလဲလာတယ်လို့ကိုတရုတ်ကြီးလို့နာမည်လွှဲပေးထားတဲ့ဒရုန်းတပ်ဖွဲ့ခေါင်းဆောင်ကပြောပါတယ်စစ်ကောင်စီရဲ့တပ်တွေအကြီးကျယ်ရှုံးနေကြရတဲ့2029စစ်စင်ရေးမှာမြောက်ပိုင်းမဟာမိတ်ဖွဲ့တွေကဒရုန်းတွေနဲ့စစ်ကောင်စီတပ်စခန်းတွေပေါ်ဘုံကျဲချပြီးတိုက်ခိုက်ခံရတာတွေဟာစစ်ကောင်စီအတွက်အချက်ပေးခေါင်းလောင်းတန်လို့ပါပဲအခုတော့သူတို့ဟာဒရုန်းတွေအသုံးပြုပြီးတိုက်ခိုက်တဲ့စွမ်းရည်တိုးတက်အောင်ကြိုးစားနေပါတယ်လို့လန်ဒန်အခြေစိုက်မဟာဗျူဟာလေ့လာရေးနိုင်ငံတကာအင်စတီကျူကမော်ဂန်မိုက်ကယ်ကပြောပါတယ်မကြာခင်ကတော်လိုင်းတပ်ဖွဲ့တွေပြစ်ချနိုင်ခဲ့တဲ့မြန်မာစစ်တပ်ဖက်ကလို့ယူဆရတဲ့ဒရုန်းယာဉ်အချို့ကတော့စစ်ရေးအတွက်အသုံးပြုဖို့ထုတ်လုပ်ထားတဲ့ဒရုန်းယာဉ်မျိုးမဟုတ်ဘဲလေယာစိုက်ပျိုးရေးမှာစီးဖြန့်မှုအတွက်လိုမျိုးရွယ်ချက်တွေအတွက်ဖန်တီးထားတဲ့တရုတ်နိုင်ငံလုံးဒရုန်းယာဉ်တွေဖြစ်တာတွေ့ရတယ်လို့တော်လိုင်းတပ်ဖွဲ့ဝင်အချို့ကပြောပါတယ်မြန်မာနိုင်ငံကပြည်တွင်းစစ်ရေးလာရာကိုမှန်းဆဖို့ခက်ခဲပေမဲ့လည်းအခုလိုစစ်တပ်ဖက်ကတိုက်ခိုက်ရေးအတွက်ဒရုန်းယာဉ်တွေကိုတွန်းတွန်းကြဲကြဲသုံးလာတဲ့အတွက်တော်လှန်ရေးတပ်တွေကဒရုန်းအသုံးပြုပြီးတိုက်ခိုက်နိုင်တဲ့အာသာချက်ပျောက်ဆုံးသွားပြီလို့ယူဆရပွဲရှိတဲ့အကြောင်းမြမညီညာရေးနဲ့လုံခြုံရေးအင်စတီကျူကအမှုဆောင်ဒါရိုက်တာဦးမင်းစောဦးကသုံးသပ်ပါတယ
်စစ်တီအင်အားလျော့ပါနေပြီးစစ်မြေပြင်ကိုထွက်ဖို့စိတ်အားထက်သန်မှုမရှိကြတဲ့မြမစစ်တပ်ထဲမှာအခုလိုဒရုန်းတိုက်ခိုက်ရေးယာဉ်တွေတိုးချဲ့လာတာကိုအားပေးထောက်ခံနေကြတယ်လို့လည်းရိုက်တာဆောင်းမကဖော်ပြထားပါတယ်အခုဆက်လက်ပြီးစင်ကာပူခြေဆိုင်ယူဆော့အိုက်ဆာအင်စတီကျူကထုတ်ဝေတဲ့ဖူခရန်စာဆောင်မှာဖော်ပြခဲ့တယ်။စီးပွားရေးပိတ်ဆို့မှုတွေကြောင့်မြန်မာစစ်ကောင်စီပေါ်အမှန်တကယ်ထိခိုက်မှုရှိမရှိသုံးသပ်ထားတဲ့ဆောင်းပါးကိုဆက်ပြီးတင်ပြပါမယ
်။ဒီဆောင်းပါးမှာမြန်မာအရေးလေလာသူစီးပွားရေးပညာရှင်ဂျာရက်ဘက်စန်ဂျာကမြန်မာစစ်တပ်ဟာပိတ်ဆို့အရေးယူမှုတွေကြောင့်ပျော်လဲသွားမှာမဟုတ်တဲ့အတွက်စစ်ကောင်စီကိုအရေးယူလို့ရမယ့်နိလန့်အတွက်တွေရှာဖွေဖို့လိုအပ်တဲ့ကြောင်းသုံးသပ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ခရေကဒီမိုကရေစီရေးအားပေးထောက်ခံတဲ့နိုင်ငံအချို့ဟာစစ်ကောင်ဆောင်နေစစ်တပ်နဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့စစ်တပ်ပိုင်းလုပ်ငန်းတွေကိုပိတ်ဆို့အရေးယူမှုအမျိုးမျိုးချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းပိတ်ဆို့အရေးယူမှုတွေထဲမှာမပါဝင်တဲ့နိုင်ငံတွေအများအများရှိနေတာ၊တဘာဝတန်ငွေနဲ့တရားစာတတွေကနေရတဲ့ဝင်ငွေတွေအများအများရှိနေတာနဲ့ပြည်တွင်းပြည်ပကမြန်မာနိုင်ငံသားတွေစီကနေပုံစံအမျိုးမျိုးနဲ့အခွန်ကောက်ခံပြီးငွေညှင့်ယူလို့ရနေတာကြောင့်စစ်ကောင်စီဟာပြိုလဲသွားမဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့အတိုက်ခံအဖွဲ့အစည်းတွေကိုကူညီထောက်ပံ့တာနဲ့စစ်ကောင်စီထိန်းချုပ်မှုအပြင်ဘက်မှာရှိနေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးလုပ်ငန်းတွေကိုပိုပြီးကြီးထွားလာအောင်အားပေးတဲ့နည်းလမ်းကိုသုံးဖို့အတွက်စဉ်းစားနေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီနည်းလမ်းနဲ့ဆိုရင်မြန်မာနိုင်ငံနဲ့စီးပွားရေးကုန်သွယ်ရေးဆက်ဆံမှုတွေမဖြတ်တောက်ချင်တဲ့ဒေသတွင်းနိုင်ငံတွေရဲ့အကျိုးစီးပွားကိုမထိခိုက်စေတဲ့အပြင်စစ်ကောင်စီကိုလည်းအရေးယူလို့ရမယ့်လမ်းကြောင်းအသစ်တွေပေါ်ထွက်လာမှာဖြစ်ပါတယ်လို့ဆောင်းပါးရှင်ကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။